NLD အစိုးရလက်ထက်ဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မတီတွေထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကော်မရှင်ကော်မတီတွေကအများဆုံးဖြစ်ဖွယ်ရှိပါတယ်။အခုနောက်ဆုံးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးဖွဲ့စည်းလိုက်တဲ့ကော်မတီကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီပဲဖြစ်ပါတယ်။ထူးခြားတာတစ်ခုကတော့အဖွဲ့ဝင်စုစုပေါင်း14ယောက်ပါတဲ့အဲ့ဒီကော်မတီမှာရခိုင်တိုင်းသားတွေကအများစုဖြစ်နေတာပါ။ထိပ်ပန်းကောင်းဆောင်ဖြစ်တဲ့ဥက္ကဋ္ဌဦးအေးသာအောင်ဒုဥက္ကဋ္ဌဒေါက်တာဖေမြင့်ဒုဥက္ကဋ္ဌဦးညီပုအားလုံးရခိုင်ပြည်နယ်သားတွေပါရခိုင်ပြည်နယ်အတွင်းမငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးနှင့်ပြည်နယ်တည်ငြိမ်အေးချမ်းရေးဆောင်ရွက်ရန်အတွက်ဆိုပြီးဖွဲ့စည်းပေးလိုက်တဲ့အဲ့ဒီကော်မတီတာဝန်ကြီးပြင်းအောင်ဆောင်ရွက်နိုင်ပါမလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရပတ်ရခိုင်ပြည်နယ်ကပဋိပက္ခပြဿနာတွေအကြောင်းဆွေးနွေးတင်ပြသွားပါမယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခပြဿနာတွေကိုစီးရင်ပြုစုကြည့်တပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ရဲ့စစ်ရေးပဋိပက္ခတပ်မတော်နဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ပဋိပက္ခစစ်ပွဲကြောင့်တဖြည်းဖြည်းရိုယွင်းလာနေတဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနိုင်ငံတကာကဖြစ်တင်ဝေဖန်နေကြဆဲဖြစ်တဲ့တန်တဝက်ကျော်လောက်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားရတဲ့ပြဿနာနဲ့ပြန်လက်ခံရမယ့်ကိစ္စ6နှစ်9နှစ်ကြာလာတဲ့အတိုင်းစစ်တွေနဲ့နေရာတချို့မှာရှိတဲ့ဒုက္ခသည်စခန်းတွေကနေရက်မပြောင်းနိုင်သေးတဲ့တင်ကနန်နီပါရှိတဲ့မွတ်စလင်တွေရဲ့ပြဿနာမိခဲပြပုံဖြစ်နေသေးတဲ့ဘာသာရေးလူမျိုးရေးကိုအခြေခံတဲ့ပြဿနာဖွံ့ဖြိုးတိုးတက်မှုနိုင်ငံနေဆဲပြဿနာစသဖြင့်ပြဿနာပေါင်းများစွာတွေ့မြင်ရမှာဖြစ်ပါတယ်ပဋိပက္ခတွေမှာပါဝင်ပတ်သက်နေတဲ့ဗတ်အသီးသီးအုပ်စုအသီးသီးကလည်းတစ်ဖက်နဲ့တစ်ဖက်ပြည်လည်မှုမရှိသုံးပွင့်ဆိုင်မကလေးပွင့်ဆိုင်လောက်တောင်ဖြစ်နေတဲ့ပဋိပက္ခတွေကြောင့်ရှုပ်ထွေးတယ်လို့တောင်ပြောနိုင်ပါတယ်။ဒါပေမဲ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တော့လက်နက်ကိုင်ပဋိပက္ခပြဿနာအစိုးရကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခံယူထားတဲ့မွတ်စလင်တွေနဲ့ပတ်သက်တဲ့ပြဿနာတိုင်းရင်းသားတန်းတူအခွင့်အရေးမရမှုနဲ့ဖွံ့ဖြိုးမှုနိုင်ငံချခြင်းပြဿနာတွေကိုတွေ့ရမှာဖြစ်ပါတယ်။အဲ့ဒီပြဿနာတွေတခါတည်းရန်ပြဿနာတချို့ကထိတ်ကိုရောက်လာတတ်ပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေထဲမှာတက်မတော်နဲ့ရခိုင် AA တက်ဖွဲ့လက်နက်ကိုင်ပဋိပက္ခကထိတ်ရောက်နေတာတွေ့မြင်နိုင်ပါတယ်။တောင်းကျမ်းမှုနှိမ်နှင်းရေးလို့နာမည်ပေးပြီးစစ်ပွဲဆင်နွှဲနေတဲ့တက်မတော်နဲ့ရခိုင်တိုင်းရင်းသားအယက်သားတွေရဲ့မယုံကြည်မှုမုန်းတိမှုပဋိပက္ခပြဿနာဟာလည်းတဖြည်းဖြည်းရှည်တန်းရောက်လာတာတွေ့နေရပါတယ်။ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်မငြိမ်မသက်ဖြစ်စေရန်ဖန်တီးလှုံ့ဆော်မှုများထပ်မံမဖြစ်ပွားစေရေးဆိုတဲ့ရည်မှန်းချက်နဲ့ရခိုင်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေအများစုပါဝင်တဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးလိုက်ပုံရပါတယ်
။2017သမ္မတဦးသိန်းစင်တက်လာပြီးနောက်ပိုင်းကစရခိုင်ပြည်နယ်မှာအတော့ကိုကြီးမားတဲ့ပြည်ပခပြဿနာကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပြီးပါပြီ။အဲ့ဒါတွေကတော့2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေနဲ့2016 2019မှာဖြစ်ပွားခဲ့တဲ့အာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးနောက်ဆက်တွဲပေါ်ပေါက်လာတဲ့တပ်မတော်ရဲ့နှိမ်နင်းမှုနေအမြောက်များမိရှုခံရမှုတွေနဲ့တန်းတဝက်ကျော်ရှိမဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုပြဿနာကြီးပဲဖြစ်ပါတယ်။အခုဒီချိန်ဆိုရင်ဒါကတော့မွတ်စလင်တွေရဲ့ပြဿနာဟုတ်ဖို့မရပါဘူး။ဒေသခံရခိုင်တိုင်းသားတွေနဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးဘက်ကရခိုင်မဟုတ်သူတွေရဲ့ပြဿနာဖြစ်နိုင်ပါတယ်။အဲဒီကနေတဆင့်ရခိုင်တိုင်းသားတွေနဲ့ရခိုင်တိုင်းသားမဟုတ်သူတွေကြားအမုံတရားတွေကနေတဆင့်ပြိပကကြီးဖြစ်ပွားမလာစေရေးပဲဖြစ်ပါတယ
်ဒီကော်မတီအတွက်ပေးထားတဲ့လုပ်ငန်းတာဝန်တွေကတော့ရခိုင်ပြည်နယ်အေဂျင့်တာယာကြီးအတွက်ကွင်းစင်းလေ့လာတာတွေ့တဲ့သူတွေနဲ့တွေ့တာအစိုးရရဲ့မူဝါဒတွေကိုရှင်းလင်းတာနဲ့အကြံဉာဏ်ရယူတာတွေလုပ်ပြီးအစိုးရကိုပြန်အကြံပေးရမယ်လို့ဆိုပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့လွှတ်တော်နဲ့ပြည်သူတွေကြားလိုအပ်တဲ့စစ်ဆက်ညှိနှိုင်းမှုတွေဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဒီတာဝန်ပေးချက်တွေကိုကြည့်ရင်ရခိုင်ပြည်နယ်မှာအစိုးရနဲ့လွှတ်တော်အစိုးရနဲ့ပြည်သူသဘောထားတွေနက်နက်ရှိုင်းရှိုင်းကွဲပြားနေတာကိုသိနိုင်ပါတယ်။ဒါပေမဲ့တကယ်တကယ်ပြန်ဆန်းစစ်ကြည့်ရင်လက်ရှိပဋိပက္ခပြဿနာတွေဟာတက်မတော်နဲ့ရခိုင် AA တက်ဖွဲ့တိုက်ပွဲတွေပြင်းထန်လာပြီးမှတိုက်ပွဲနဲ့ဆက်နွယ်တဲ့ပြဿနာတွေပြည်သူတွေကြားပြန့်နှံ့လာပြီးမှပိုရှင်နဲ့ရောက်လာတာမို့ပြဿနာရဲ့အရင်းခံကိုမဖြေရှင်းမဲ့နဲ့တော့တည်ငြိမ်အေးချမ်းမှုကိုရနိုင်မှာမဟုတ်ပါဘူး။လက်ရှိရှေ့တန်းရောက်လာတဲ့ပြဿနာကိုဒီထက်ရှင်းအောင်ပြောရရင် AA တပ်ဖွဲ့ကိုတောင်းကျမ်းသူဆိုပြီးအပြုတ်တိုက်ဖို့ကြိုးစားနေတဲ့တက်မတော်နဲ့ AA ကိုထောက်ခံတဲ့ရခိုင်တိုင်းရင်းသားတွေရဲ့ပြဿနာပဲဖြစ်ပါတယ်။ရခိုင်တိုင်းရင်းသားတွေဆိုရမှာရခိုင်နိုင်ငံရေးသမားထိတ်တန်းခေါင်းဆောင်တွေလည်းပါဝင်ကြပါတယ်။ လက်ရှိသမ္မတကဖွဲ့စည်းပေးလိုက်တဲ့ကော်မတီဥက္ကဋ္ဌဦးရေးတောင်အောင်ပြည်သူ့လွှတ်တော်အမတ်ဦးဦးလှစောအပါအဝင်ရခိုင်နိုင်ငံရေးသမားနဲ့ခေါင်းဆောင်အတော်များများဟာအေအေတက်ဖွဲ့ကိုစန့်ကျင်ကြောင်းထုတ်ဖော်ပြောထားကြသူတွေမဟုတ်ကြပါဘူး2015ဝင်းကျင်ရခိုင်ပြည်နယ်မှာတက်မတော်နဲ့အေအေတိုက်ပွဲတွေစဖြစ်ခဲ့ကအေအေဟာသူ့မိခင်ဌာနကိုသူပြန်လာတာပဲဆိုပြီးထောက်ခံခဲ့ကြသူတွေများပါတယ်ဒါကြောင့်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးဆိုရင်ပထမအဆုံးလှုပ်ဖို့လိုတာကစစ်ပွဲကိုရောက်တဲ့နေရာကနေရပ်ဖို့လိုပါတယ်တိုက်ပွဲတွေရပ်ပြီးရဲ့နောက်နိုင်ငံရေးအရာတွေ့ဆုံဆွေးနွေးကြဖို့လိုပါတယ်နောက်ထပ်လူတာကအရင်ဆင်အာနာရှင်ခေတ်ကတည်းကဖိနေရေးရန်တရားအဖြစ်ဖွဲ့ထားတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုရခိုင်တိုင်းရင်းသားတွေနဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့ပြည်သူလူထုကိုအလုပ်ကျွေးပြုမဲ့အဖွဲ့အစည်းဖြစ်အသွင်ပြောင်းလဲဖို့ပါလက်ရှိအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာရွေးကောက်ခံအစိုးရအောက်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဌာနလက်အောက်ရောက်လာပြီးမှအပြောင်းလဲလုပ်လို့ရနိုင်ပါတယ်ဒီအခြေခံတွေအောက်မှာမှအစိုးရနဲ့လွှတ်တော်အစိုးရနဲ့ရခိုင်တိုင်းရင်းသားတွေကြားဆက်ဆက်ညှိနှိုင်းမှုလုပ်ပေးဖို့အဆင်ပြေပါလိမ့်မယ်
။ဒါပေမဲ့ရခိုင်ပြည်နယ်မှာအစိုးရတတ်မတော်နဲ့ရခိုင်တိုင်းရင်းသားတွေကြီးပဲပြည်လည်နေလို့လည်းမပြီးသေးပါဘူး။ရခိုင်ပြည်နယ်မှာနေထိုင်တဲ့တသန်းကျော်မဲ့မွတ်စလင်တွေအရေးကောင်းကောင်းမွန်မွန်ကင်တွယ်ဖြည့်ရှင်းပေးဖို့လည်းလိုပါဦးမယ်။အခုဖွဲ့စည်းပေးလိုက်တဲ့ကော်မတီကိုတော့အဲ့ဒီတာဝန်ပေးလိုက်ဖို့မရပါဘူး။ဒါပေမဲ့လည်းအစိုးရကိုအကြံပေးလို့ရနိုင်ပါသေးတယ်။တကယ်တော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအဲ့ဒီမှာနေထိုင်ကြတဲ့ရခိုင်မဟုတ်သူတွေနဲ့မွတ်စလင်တွေသာဟဇာတရှိရှိနေနိုင်ရေးဟာကော်မတီတွေဖွဲ့ပေးုံနဲ့ပြည်လည်သွားမှာမဟုတ်ပဲတကယ်ပြည်ထောင်စုဇင်းမြစ်ကိုရှာဖွေဖြည့်ရှင်းမှရနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်